โอเคดร.ติมังทวีအများသိကြတဲ့ဒေါက်တာစေမံခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ TB ယောဂါပေါ့နော်ဖြစ်ပွားမှုကဆက်ရှိနေသေးတော့တချင်ထဲမှာကဘာမှာကတော့ဒီ TB ဖျော့ချရေးတို့ကင်းဝေးရေးတို့နောက်ကင်းစင်ရေးထိပါပေါ့နော်ရည်မှန်းပြီးတော့လုပ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းအလားတူကြိုးပမ်းနေတာတွေရှိတော့အခုဒီ TB အခြေအနေနောက်ဆုံးဘယ်လိုရှိနေပြီးတော့ဘာတွေဆက်လက်ဖို့အရေးကြီးတာကိုအဓိကပြောတဲ့နေရာမှာဆရာကြီးဆက်စပ်ခြင်းဒီ TB နဲ့ပတ်သက်ပြီးတော့ဒီတဲ့အခြေအနေလေးကိုစပြီးတော့မိတ်ဆက်ပေးပါလား
။ဟုတ်ကဲ့ပါတော့။ဒါကြတော့ TV ယောဂါကတော်တော်လွန်ရှင်းကြတဲ့ယောဂါဖြစ်တယ်ခင်ဗျာ။ကျွန်တော်ကဘာမှာဒီ TV နဲ့ပတ်သက်ပြီးသမိုင်းတုန်းကိုနည်းနည်းလေးပြန်လိုက်ရလို့ရှိရင်ရေထဲပင်လေခု Israel ကမ်းခြေအလွန်မှာ24တွေ့ရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း9000ကမြုပ်နှံခဲ့တဲ့လူသားရုပ်ကျွင်းပေါ့။အဲ့မှာတာမီတို့တွေ့ရတယ်။အဲ့လူသားရုပ်ကျွင်းမှာ TV ယောဂါဖြစ်နေတယ်ဆိုတာကိုရှာဖွေဖို့ထုတ်နိုင်နေကြတဲ့အတွက်ကြောင့်ဒီ TV ယောဂါအနည်းဆုံးကျွန်တော်တို့ကမ္ဘာပေါ်မှာနှစ်ပေါင်း9000လောက်ခရီးသွားပြီးဖြစ်တဲ့ယောဂါလို့ပြောနိုင်ပါတယ်ခင်ဗျ။အဲ့တော့ဒီ TV ယောဂါကကျွန်တော်တို့ရဲ့ညီမဒီကမ္ဘာပေါ်မှာကမ္ဘာလူသက်သမားယောဂါတစ်ခုဖြစ်နေပါတယ်။အဲ့ဒီခရီးကလူတွေကိုစက်ကစီဝင်ကိုချွေလျက်ရှိတာအခုထိလည်းဆက်ပြီးစက်စီဝင်ချွေတော့မှာပဲ။အဲ့တော့ TV ယောဂါဆိုတာဘယ်လိုဝေဒနာတွေခံစားရလဲဆိုတာလေးဘယ်လိုဖြစ်တယ်ဆိုတာလေးနည်းနည်းပြောပြနေပါမယ
်။ဟုတ်ကဲ့ကျေးဇူးပါဆရာ။
ဟုတ်ကဲ့အဲ့တော့ TV ယောဂါကဘာတောင်ဖြစ်တယ်ဆိုလို့ရှိရင် Mycobacterium tuberculosis လို့ခေါ်တဲ့ဘက်တီးရီးယားပိုးတစ်ကောင်ကြောင့်ဖြစ်ရတာပါ။သူကခန္ဓာကိုယ်ထဲမှာရှိတဲ့အစိတ်ပိုင်းအားလုံးလိုလိုထိခဲ့တယ်ပါလေ။အများဆုံးဖြစ်တာကတော့အဆုတ်ပေါ့လေ။အဆုတ်ကိုထိတယ်။နောက်အယိုးတည်ပြီးအဆုတ်တည်ပြီးအယိုးတည်ပြီးပြန်ရိတ်တည်ပြီးနောက်ဦးတည်ပြီးအုံတော့အမြေပါစတဲ့နေရာတွေကတော့အဖြစ်အများဆုံးနေရာတွေပေါ့။ဒီနေရာတွေထိခဲ့ပြီဆိုလို့ရှိရင်လည်းသူရဲ့ဝိညာဉ်ရည်မျိုးမျိုးခံစားရတဲ့အပြင်နောက်ဆုံးအသက်ဆုံးရှုံးသူတွေဖြစ်နိုင်တဲ့ယောဂါတွေနောက်ပြီးတော့နောက်ဆက်တွဲယောဂါတွေကြံခဲ့တဲ့ပြီးနိုင်တဲ့ယောဂါတခုဖြစ်ပါလေ။ဟောအဆုတ်တီတွေကတော့အဆိုးဆုံးဖြစ်တယ်။ပြီးတော့ဒီဘာတွေဝိညာဉ်လက္ခဏာတွေခံစားရမယ်ဆိုလို့ရှိရင်အကြံဉာဏ်လေးပြောရရင်ချောင်းဆိုးမယ်၊တလိပ်ထွက်မယ်၊ညနေပိုင်းမှာဖျားတာမျိုးဖြစ်မယ်၊ခေါင်းချွေးထွက်မယ်၊ကိုယ်လေးချိန်ကျသွားတာမျိုးအဲ့ဒါမျိုးတွေခံစားရလို့ရှိရင်ဒါ TB ဖြစ်ဖို့များပါတယ်။ဟော TB ဖြစ်ကြောင်းကိုလည်းကျွန်တော်တို့ကရှာဖွေရပါလေ။အဲ့တော့ဒီခုတော့မကူဝဲထားလို့ရှိရင်အဆုတ်ပြတ်သွားလို့ရှိရင်အဆုတ်ကလူအသက်ရှိလူမရတဲ့ဖြစ်ပြီးတော့တက်သေးသွားပြီးအထိဖြစ်သွားနိုင်ပါလေ
။ Okay ကူးဆက်ပေါ်ဆရာကြီ
းဒီလိုဒါကတော့ TB ဘက်တီးရီးယားပေါ်တယောက်ကတယောက်ကိုကူးဆက်တယ်။သူကနေပြီးတော့ဒီအဆုတ် TB ကနေပြီးတော့တခြားလူတွေကိုကူးဆက်ဖို့အများဆုံးဖြစ်လို့ရှိပါတယ်။ချောင်းဆိုးလိုက်မယ်ဆိုလို့ရှိရင်သူ့ရဲ့တလိပ်ထဲမှာဒါမှမဟုတ် droplet လေးပေါ့လေအမှုံလေးရင်အငွေ့အမှုံလေးထဲမှာတတိယချက်ချွဲလေးအမုံလေးထဲမှာတီတီပိုးကပါသွားမယ်ပါသွားပြီးအဲ့ဒီကိုဆောက်အချားလူတယောက်ရဲ့အသက်ရှူလမ်းကြောင်းကိုရောက်သွားမယ်ဆိုလို့ရှိရင်ရှူပြီးမယ်ဆိုလို့ရှိရင်အချားသူမှာဆိုးရွားဖြစ်နိုင်တယ်ပေါ့
အတိအကျတော့ဟိုနောက်ပိုင်းမှာဆိုတော့ကိုဗစ်ကူးတယ်လို့ပေါ့ဆရာနော်လေကလေတဆင်ကူးတယ်လို
့ဟုတ်တယ်ဒီလိုပါပဲဟုတ်ပါတယ်ခင်ဗျာဒီကကူးသူလိုပဲရေဝါနဲ့ airborne disease တခုပါပဲဒီရောအဆုတ်ထဲမှာအဆုတ်မြေဝါတွေရောနိုင်တယ်အဆုတ်လုတ်ခေါ်တဲ့အပိုင်းအဆုတ်အပိုင်းတွေမဖြစ်နိုင်နဲ့။နောက် bronchus တို့ bronchiae တို့ region တွေလည်းရောနိုင်ပါလေ
။ Okay အဆုတ်လေကျွန်းနေပါဆရာနော်
။ဟုတ်ပါတယ်ခင်ဗျာ
။ Okay လေကဆိုတော့ဆရာကြီးဒါကူးဆက်တော်တော်လွယ်တဲ့သဘောပေါ့နော်
။ Okay အဲ့တော့ဒီယောဂါကတခြားတယောက်ကနေဖြစ်နေမှာဆိုလို့ရှိရင်တခြားလူတယောက်ကိုကူးဆက်ပြီးတော့မှဖြစ်တာပါ
။ Okay ဆရာကြီးအဲ့ဒါကြောင့်ဒီ TB ရဲ့ပြင်းထန်ကဲမှုနဲ့ကုသနိုင်ကဲမှုအနေထားရောဘယ်လိုရှိလာခဲ့လဲဆရာကြီး။
အဲ့တော့ TB ယောဂါဒီခုနသမိုင်းနဲ့ချီပြီးကျွန်တော်ဘာသာပြောချင်တယ်ဆိုတော့သူကဒီ19ရာစုအတွင်းမှာတက်လက်ပိုင်းလူငယ်တက်လက်ပိုင်းရဲ့အသက်တွေကိုဇီဝင်ခြွေခဲ့တဲ့ယောဂါပါ။အဲ့ဘာသာအရေးကြီးလဲဆိုချင်းလူငယ်တွေတကယ်အလုတ်ကိုင်းပညာရှာတဲ့အချိန်အလုတ်လုတ်တဲ့အချိန်အလုတ်လုတ်အကောင်းဆုံးအချိန်တက်လက်ပိုင်းရွယ်တွေကို TB ကြောင့်တည်သွားတဲ့လူတွေအများကြီးရှိခဲ့ပါတယ်။အဲ့တော့အမြင့်မားဆုံးပဲ19ရာစုထဲမှာအမြင့်မားဆုံးဖြစ်ခဲ့တယ်။အဲ့တော့ဒီ TB ယောဂါနဲ့ပတ်သက်ကုထုံးတွေကိုရှာဖွေခဲ့ကြတဲ့အခါမှာ20ရာစုလောက်ရောက်တော့မှပဲစိတ်သိပ္ပံပညာရဲ့ပပောင်းဆောင်ကလည်းတိုးတက်လာပြီးတော့ TB ယောဂါကိုစောစောစီစီကုသလာရှာဖွေလာတယ်နဲ့ကုသလာနေပါတယ်။ TB ဆေးတွေကလည်းဟိုအားလုံးသိတဲ့အတိုင်းပဲပေါ်ဝါစကြရအခုထိပါပဲ။နှစ်ရှည်လာများအကြာကြီးဆေးထိုးရဆေးတော့ရတဲ့ယောဂါဖြစ်ပါတယ်။တော့ဒီဟာဒီကနှစ်ရှည်လာများလောက်ရတဲ့ကကြတော့လူတွေကဟိုမလုတ်ချင်အထိုးချင်ရတော့ဘူး။တက်တာသွားပြီးချောင်းသူတက်တာသွားပြီးအဖျားနေမယ်ဖျားရတယ်မရှိတော့ဘူး။စားတော့တွေပြန်ကောင်းလာပြီးဝတ်ပြန်တက်လာပြီဆိုရင်ဆေးတွေကိုရက်သွားရက်ပလိုက်ကြတယ်နော်မလိုက်နိုင်ခဲ့ကြအောင
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်လာတာရဲ့အကျိုးဆက်ရောဘယ်လိုဆက်ဖြစ်လာလဲဆရာကြီး
အဲ့ဒီခါမှာဒီပိုးကအကင်းသိမ်မသွားဘဲနဲ့ဆီးရင်ပါသွားတယ်နောက်တစ်ခါဖြစ်လို့ရှိရင် အဲသူဆေးမတူးတဲ့ကိုးတွေအဖြစ်တောင်းနေသွားတဲ့အတွက်ကြောင့်ဟိုနောက်တစ်ခါချားလီကိုကူးတဲ့အခါမှာဆိုလို့ရှိရင်အဲဘနာဆေးနဲ့ကုလို့မရတော့ပါဘူးအဲ့ဒါဆိုပို့ပြီးတော့ချင်းနေပူဆိုးသွားတာဖြစ်သွားတယ်အဲ့ချာမှာကျွန်တော်တို့စိတ်ပံမြန်စရာနဲ့ဆေးအစ်စ်တွေထပ်ထပ်ပြီးတီတီဖင်ရတယ်အဲ့ကြတော့ကုထုံးကလည်းကစ်မြောင်ကြိုးစားပြီးပြုပြင်ခဲ့ရတယ်ကွန်ထားစိတ်တအားများပါတယ်ဆေးကုသမှုကအစကတော့ကရှာမွေးရအစဒီဆေးကုသမှုပေးတာအဆုံးအပြစ်မကမမငန်းလိုက်နာအောင်လုပ်ရတဲ့ခါမှာကွန်ထားစိတ်အလွန်ကြီးမားတဲ့ယောဂတစ်ခုဖြစ်ပါတယ်ခုတော့ကျွန်တော်တို့ခံမှန်းကြီးတွက်ထားတာဒီဗီယောဂဖြစ်နေတဲ့လူနာတယောက်ကိုကြောက်သွားသည်အထိပြုမယ်ဆိုလို့ရှိရင်ခန့်မှန်းချက်ဒေါ်လာ900လောက်ကုန်ကြပါတယ်အဲ့လောက်ကုန်ကြတဲ့ကွန်ထားစိတ်များတဲ့ယောဂတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့မိသားစုပြင်ဒီတိုင်းပြည်တစ်ခုလုံးတက်ပါကုန်ကြစိတ်ကြီးမားတဲ့ယောဂပါနော
်ဟုတ်
အထူးသဖြင့်ဒီဝင်ငွေလေလန်လေဝင်ဝင်နေတဲ့နိုင်ငံဒီမှာဆိုရင်တော့ပို့ပြီးတော့စိန်ခေါ်ချက်တွေရှိတာပေါ့ဆရာ
။အ
ဲ့တော့အဲ့ဒီကူးဆက်မှုနေထားကရောဘယ်လိုအနေထားတွေမှာများတာကိုတွေ့ရလဲဆရာကြီး
။ဟုတ်ကဲ့ဆရာ။ကူးဆက်မှုကအခုဆိုလို့ရှိရင်ကျွန်တော်တို့2022စီးရင်စရာအရာ TB လူနာကနှစ်စဉ်တည်ဆုံးတဲ့အခါမှာ1.3%က TB ကြောင့်တည်ဆုံးတာကိုတွေ့နေရတယ်။ဒါပါလဲဆိုလို့ရှိရင် COVID-19 နောက်ပိုင်းမှာဒုတိယအသေးအမြောက်များဆုံးကူးဆက်ယောဂဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွယ်ရနေပြီးတော့အထက်ချတာပါပဲ။အဲ့တော့ဒီယောဂါကကျွန်တော်အလူသေးများနေတဲ့အတွက်ကြောင့်ကမ္ဘာပေါ်ဒီ TB ယောဂါကိုဖြစ်ပွားနှုန်းကတော့ဒီနေ့ကမ္ဘာမှာရှိတဲ့လူဦးရေ9.5 ဘီလီယံရှိရပဲဆိုကြပါစို့။အဲ့ဒီလူအားလုံးရဲ့1800လောက်က TB ကိုကူးဆက်ခံထားပြီးဖြစ်တယ်လို့ပြဆထားပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။